ထောင်နှချမခံထားတဲ့ထင်ရှားတဲ့လူခွင်ကြီးလှူရှားသူတို့ကိုတရုတ်အစိုးရကလုပေးလိုက်ပါတယ်ထောင်နှလေးနေကြခံခဲ့ရပြီးတဲ့နောက်မှာမနေ့တနေ့ကရှူဂျီအောင်ပြန်လွတ်လာခဲ့တာဖြစ်ပါတယ်သူကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှင်းနေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောခဲ့ပါဘူးအများပြည်သူတည်ငြိမ်ရေးကိုပြတ်သားစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူလူစီယုံပွဲတစ်ခုကိုဥဆောင်လှူရှားခဲ့တယ်ဆိုတဲ့ဆက်ဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်ဆင်ခဲ့ခံခဲ့ရတာဖြစ်ပါတယ်ဆိုရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှာရေရရာမရှိတဲ့ဒီဆွဲချက်ကိုတုံးတာလို့လေတက်ကြွလှူရှားသူတွေကပြောပါတယ်ယူဂျီအောင်ကအရသာပြစ်လှူရှားမှု New Citizens Movement ရဲ့တီထောင်သူတူလည်းဖြစ်ပါတယ် New Citizens Movement လှူရှားမှုကွန်ရက်ကဘေကျင်းမြို့နဲ့ချားမြို့တွေမှာငင်းညမ်းစွာဆန္ဒပြခဲ့ကြတဲ့သူတွေစုစည်းထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အာဏာတရုတ်ကွန်မြူနစ်ပါတီရဲ့မူလယီမန်းချက်ပေါ်မှာအခြေခံပြီးကောင်းရတာဖြစ်ပါတယ် New Citizens Movement ရဲ့အတွေးခေါ်ကသူရကိုဖြောက်ချဖို့မဟုတ်ပဲခိုင်မာလာဖို့ဖြစ်တယ်လို့ယူဂျီအောင်က2010ပြည်နှစ်ကအစည်းအဝေးမှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံထဲမှာလူဒန်းစားပြက်ကိုဖယ်ရှားပြီးတခြားလူဒန်းစားပြက်နဲ့စားထုတ်ဖို့မဟုတ်ပဲသာသာသာဖြစ်လာစေဖို့ဖြစ်တယ်လို့ရေးသားခဲ့ပါတယ်။နိုင်ငံတော်မှာလူသူအနေနဲ့ညသာစားပွဲစီမှာစူးစီးတက်ရောက်ပြီးလူမှုရေးရာကိုဆွေးနွေးကြဖို့နောက်အများပြည်သူဆိုင်ရာနေရာတွေမှာဆိုင်းဖို့လေးတွေခံပြီးလူသိမ့်မများတဲ့လူလူချီတက်ပွဲတွေလုပ်ကြဖို့ New Citizen Movement ကအတွေးခေါ်ဖြန့်ခဲ့တာဖြစ်ပါတယ်။ကျူဂျီအောင်ကိုအနိကစောင့်ကြည့်မလားဒါမှမဟုတ်နေအကျေတုပ်နဲ့ထားမလားဆိုတဲ့အပေါ်သူ့ကိုထောက်ခံသူတွေကပြည်မိချင်နေကြပါတယ်ပြည်နိုင်ငံမှာလူတိအများဆုံးလူခွေအကျဉ်းသားနိုဘယ်ငွေကြေးဆုရှင်လူရှောက်ဖို့တည်ဆုံးပြီးတဲ့နောက်ရပိုင်းအတွင်းမှာပဲကျူဂျီအောင်ပြန်ပြီးတော့လွတ်မြောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ